ကက်ရှ်မီးယားဒေသမှာအထေခံဘုံးကွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားမှာတင်းမာမှုတွေကတနေ့တခြားတိုးလာနေတာပါ။နျူကလ িয়ার ပိုင်ဆိုင်ကြတဲ့အဲ့ဒီနှစ်နိုင်ငံကြားအိန္ဒိချင်းလည်းဖြစ်ကြပါတယ်။စီးရေးတင်းမာမှုတွေပိုကြီးလာမဲ့သဘောရှိနေတဲ့အကြောင်းကိုကျော်အောင်လင်းကပြောပြမှာပါ
။ဖေဖော်ဝါရီလ14ရက်နေ့ကအိန္ဒိယနဲ့ပါကစ္စတန်ကြားနယ်မြေဆိုင်ရာအငင်းပွားနေတဲ့ကက်ရှ်မီးယားဒေသမှာအိန္ဒိယပြည်သူ့စစ်မော်တော်ယာဉ်တစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့လို့အိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်40ကျော်သေဆုံးခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါပဲလို့ပါကစ္စတန်ခြေစိုက်ဂျိုင်းရှိမိုဟာမက်စစ်သွေးကြွအုပ်စုကကြေညာပါတယ်။အခုလိုစစ်သွေးကြွတွေကိုနိုင်ငံတွင်းမှာနေထိုင်ခိုအောင်ခွင့်ပေးရတဲ့အပေါ်ဒဏ်ခတ်ဖို့အိန္ဒိယဘက်ကဆုံးဖြတ်ထားပြီးလိုအပ်တာတွေမှန်သမျှလွတ်လွတ်လပ်လပ်နဲ့လှုပ်ဆောင်ဖို့အိန္ဒိယစစ်တပ်အကြီးအကဲကိုဆိုအားကခွင့်ပြုထားပါတယ်။ပါကစ္စတန်ဘက်ကလည်းဂျိုင်းရှိမိုဟာမက်အဖွဲ့ဟာအစွန်ရောက်အဖွဲ့ဖြစ်သတ်မှတ်ခံထားရတာဖြစ်ပြီးသူတို့ကိုပါကစ္စတန်ကလက်ခံထားတာမဟုတ်ဘူးလို့တုံ့ပြန်ပါတယ်။အိန္ဒိယဘက်ကဘလို့ကျူးကျော်ရန်စားမှုမျိုးပဲလှုပ်လာလှုပ်လာချက်ချင်းလက်တုံ့ပြန်မှုပါကစ္စတန်တပ်ဖွဲ့တွေကိုပါကစ္စတန်ဝန်ကြီးချုပ်အမရခန်ကလည်းခွင့်ပြုထားပါတယ်။အိန္ဒိယနိုင်ငံဆိုင်ရာပြင်သစ်တာမတ်ကြီးအလက်ဇန်ဒရီဇေဂလာကတော့ဂျိုင်းရှိမိုဟာမက်အဖွဲ့ခေါင်းဆောင်မဆုအဇာကိုကျန်းဖက်သမားစီရင်သွင်းမှုအပြင်းထန်ကြိုးစားနေတယ်လို့ဆိုပါတယ
်။ very much pushing into that direction and you know it's been 2 years that we are trying to put Masoud Azhar on the UN sanction list
ကုလသမဂ္ဂကအရေးယူတန်ခတ်မဲ့အကြမ်းဖက်သမားစီရင်နေမှာမဆုအဇာကိုထည့်သွင်းဖို့ကျွန်တော်တို့အကြီးအကျယ်ကြိုးပမ်းနေတာနှစ်နှစ်ရှိနေပါပြီပြီးခဲ့တဲ့အပတ်ကစူးစူးဝါတိုက်ခိုက်မှုတွေလုပ်ခဲ့ပြီးနောက်ပိုင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာကျွန်တော်တို့ဒီကိစ္စကိုအထူးကြိုးပမ်းပြီးလှုပ်ဆောင်နေပါတယ်အိန္ဒိယနဲ့ကျွန်တော်တို့အပြည့်အဝသွေးစီညီညွတ်မှုရှိပြီးမဆုအဇာဟာကုလသမဂ္ဂရဲ့အကြမ်းဖက်သမားစီရင်တဲ့မှာရှိတဲ့နာပါရှိအောင်လဲကျွန်တော်တို့အပြင်းထန်ကြိုးပမ်းနေပါတယ
်ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကဖြစ်ပွားနေတဲ့အခြေအနေတွေကိုလေ့လာဆန်းစစ်ဖို့စစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တွေနဲ့ရေးပေါ်စည်းဝေးတရက်ကိုကြာသာပတိနေ့တုန်းကကျင်းပခဲ့ပါတယ်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှာပါကစ္စတန်ဘက်ကပူးပေါင်းဆောင်ရွက်မယ်လို့အချိန်ချင်းပြောဆိုထားပြီးတိုက်ခိုက်မှုကိုလည်းရှုံချတယ်ပါကစ္စတန်နဲ့ဆက်ဆက်ပြီးဖြစ်ဖြစ်ခဲ့တာမှန်တယ်ဆိုရင်ကျူးလွန်သူမှန်သမျှကိုအရေးယူသွားမယ်လို့လည်းပါကစ္စတန်ဘက်ကပြောထားကြောင်းပါကစ္စတန်အမျိုးသားလုံခြုံရေးကော်မတီစည်းဝေးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယရောပါကစ္စတန်ကိုပါအရင်တုန်းကကိုလိုနီလုပ်ခဲ့တဲ့ဗြိတိန်နိုင်ငံကတော့တန်တမာရေးအရသတိထားပြီးတော့တုံ့ပြန်ပါတယ်။အကြမ်းဖက်မှုကိုရှုံချတယ်လို့အိန္ဒိယနိုင်ငံဆိုင်ရာဗြိတိန်သံမတ် Dominic Asquith ကဆိုပါတယ်။
Both the United Kingdom and India unfortunately share have suffered from terrorist attacks
Britain နိုင်ငံရောအိန္ဒိယနိုင်ငံပါအကြမ်းဖက်တိုက်ခိုက်မှုတွေရဲ့ဒဏ်ကိုခံကြရပါတယ်ပြီးခဲ့တဲ့အပတ်ကကက်ရှမီးယားမှာဖြစ်ပွားခဲ့တဲ့ကိစ္စပေါ်ကျွန်တော်ဘက်ကဝန်ထဲကြေကွဲရကြောင်းအသိပေးပါတယ်အကြမ်းဖက်ဝါဒကိုလည်းလုံးဝရှုတ်ချပါတယ
်အထက်ခံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာစစ်သားစုဆောင်ရေးတွေလှုပ်လာပါတယ်ရာနဲ့ချီတဲ့ကက်ရှမီးယားလူငယ်တွေဟာလည်းစစ်တပ်ထဲဝင်မှုစီးရင်သွင်းနေကြပါတယ်အကြက်တဲမျိုးစုံတွေကြားမှာပေါ်ပေါက်လာတဲ့ခွင့်ရေးကောင်းတရားဖဲလို့ယူဆသူကတော့ကက်ရှမီးယားနယ်သားတာရစ်အဇစ်ပ
ါ။ယေ हमारे लिए बहुत अच्छी बात है क्योंकि हम
အခုလိုစစ်သားစုဆောင်ရေးတွေလုပ်လာတာကကျွန်တော်တို့အတွက်သိကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကက်ရှမီးယားဒေသကနေအပြင်ကိုမသွားနိုင်တဲ့သူဒါမှမဟုတ်နိုင်ငံသားကိုမထွက်နိုင်တဲ့သူငွေချေးအခက်အခဲရှိသူတွေအတွက်စစ်တပ်ဘက်ကအခွင့်အရေးဖန်တီးပေးတဲ့သဘောပါပဲလို့ဟင်ဒီလိုပြောသွားခဲ့တာပါ။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံလုံးကနျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ထားကြတာဖြစ်ပြီး1982ခုနှစ်တုန်းကနှစ်နိုင်ငံကြားဖြစ်ပွားခဲ့တဲ့စစ်ပွဲကစလို့နှစ်နိုင်ငံလုံးရဲ့စစ်တပ်တွေမှာနျူကလ িয়ার လက်နက်တပ်ဆင်ထားကြတာပါအဲဒါကြောင့်နှစ်နိုင်ငံကြားတင်းမာမှုတွေအရှိန်ထက်ပြီးတော့မြင့်လာခဲ့ရင်နျူကလ িয়ার လက်နက်တွေကိုအသုံးချပြီးတော့တိုက်ခိုက်လာမဲ့အရေးကိုစိုးရိမ်နေရပါတယ်